မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ4ရက်ပုထုနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနာလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမျိုးသားလူမျိုးရေးအေဂျင်စီ NSA အနေနဲ့သူ့ပေါ်ရည်ရွယ်ချက်ရှိရှိထောက်လှမ်းနေသလားဆိုရင်မေးခွန်းထုတ်လိုက်ပါတယ်။ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုသူ့တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖမ်းဝရမ်းထုတ်လိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။မကြာခင်ကျင်းပတော့မယ့်20ရာစုပင်လုံတတရအစည်းအဝေးမှာ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါဝင်တက်ရောက်ဖို့အခြေအနေရှိနေပါသလား။
ဆန်စီလည်းမထိုးတဲ့အဖွဲ့၈ဖွဲ့အားလုံး၈ဖွဲ့ရှိတယ်။ KMPB ကျွန်တော်တို့ဖိတ်လိုက်တယ်။ KMPB ကို4+4ဖွင့်ပွဲနဲ့ညနေစာဖွဲ့ကို4+4ဖိတ်တယ်။
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေပြောတော်ရပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါကြားအပြင်မြန်မာနိုင်ငံအာဂရိလိုက်စားမှုတိုက်ဖျက်ရေးအတွက်လှုပ်ဖို့ရှိတဲ့အစီအစဉ်တွေအကြောင်းအာဂရိလိုက်စားမှုတိုက်ဖျက်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တွေ့ဆုံဝင်မြန်းခမ်းထိုင်းနိုင်ငံကြောက်လိုင်းကူရဲပျောက်ဆုံးပြီးတော့၉ရက်အကြာမှာပြန်ရှာတွေ့ခဲ့တဲ့အကြောင်းသာဘလုံးအတင်ကိုကဲတုံနိုင်မဲ့အခြေအနေဆိုင်ရာသတင်းတွေကိုလည်းနောက်ပိုင်းမှာကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မသိရင်ထိုက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်တောင်လိုင်းရင်တိုင်ဝမ်နဲ့မကြာခဏမသိမမြဲဖြစ်လိုက်ရှိတဲ့သမ္မတဒေါ်နယ်ထရန့်ကအမျိုးသားလူမျိုးရေးအေဂျင်စီ NSA အနေနဲ့သူ့ပေါ်ရည်ရွယ်ချက်ရှိရှိထောက်လှမ်းနေသလားဆိုပြီးမေးခွန်းထုတ်လိုက်ပါတယ်။အမေရိကန်စိုးရရဲ့ Electronic စုံစမ်းထောက်လှမ်းမှုတော်တော်များများကိုကြီးကြပ်ရတဲ့ NSA ဟာနိုင်ငံရေးအရတက်ခဲ့တဲ့လူရွယ်တွေနဲ့ပတ်သက်ဆက်နွယ်နေတာဟာသိခံမဲ့တဲ့လူရွယ်ဖြစ်တဲ့အကြောင်း Twitter Internet လူမှုကွန်ရက်ကနေမနေ့တုန်းကပဲတိုက်ခိုက်ပြောဆိုလိုက်တာပါ။တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့စာသားပေးပို့မှုပေါင်း685သန်းကို NSA ကဖျက်ပစ်ခဲ့တာဟာကိုယ်ပိုင်လွတ်လပ်ခွင့်ကိုချိုးဖောက်ရောက်မရောက်နည်းပညာအမှားရင်းကိုအပြစ်ဖို့လာလက်ခံသင့်မသင့်သမ္မတကမေးခွန်းထုတ်ခဲ့ပါတယ်။နိုင်ငံရေးအရလှုပ်ချန်တိုက်ခိုက်မှုတွေလည်းဆက်ရှိနေတုန်းပဲလို့ပြောဆိုခဲ့တာပါ။2015ခုနှစ်ကစလို့စုဆောင်းထားတဲ့ဖုန်းနံပါတ်ရဲဆွဲနဲ့ခေါ်ဆိုတဲ့အချိန်နဲ့ပတ်ဝန်းနဲ့တယ်လီဖုန်းမတက်နေအားလုံးကိုဖျက်ပြစ်တော့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ချာသာပြင်းကပဲ NSA ရဲ့ကြီးညာချက်ကိုသမ္မတကရည်ရွယ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ NSA ပြောခွင့်ရသူကတော့စောင့်ကြည့်ထောက်လှမ်းနေသူတွေနဲ့ဆက်နွယ်မှုမရှိသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုနည်းပညာအမှားယွင်းကြောင့်လက်ခံရရှိခဲ့တဲ့အတွက်တယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းပေါင်း685သန်းထက်မနည်းကိုဖျက်ပြစ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်း VOA ကိုပြောပါတယ်။ NSA ကလက်ခံရရှိခဲ့တဲ့တယ်လီဖုန်းခေါ်ဆိုမှုမှတ်တမ်းတွေမှာကာယကံရှင်တွေရဲ့နာမည်တွေ၊လိပ်စာတွေ၊ဗဏ္ဍာရေးအချက်အလက်တွေ၊တည်နေရာတွေနဲ့ GPS အချက်အလက်တွေမပါဝင်တဲ့အကြောင်းလဲပြောခွင့်ရသူကပြောဆိုခဲ့ပါတယ်
။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်လုပ်ငန်းအားလုံးပိတ်သိမ်းလိုက်ရလူနီအခြေစိုက်ခဲ့တဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး ZTE ကလုပ်ငန်းတွေအပြည့်အဝပြန်လည်လက်ပတ်ဖို့ဆောင်ရွက်လာတာနဲ့အတူအမေရိကန်အစိုးရကလည်း ZTE ရဲ့လုပ်ငန်းတချို့ကိုအမေရိကန်ပြည်ထောင်စုအတွင်းမှာလုတ်ကင်ခွင့်ပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းက network တွေကိုဇူလိုင်လတလလုံးပြုပြင်ထိမ့်သိမ်းနိုင်ရေးအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကခွင့်ပြုလိုက်တာပါလုပ်ငန်းတွေအပြည့်အဝပြန်လည်လုပ်ကိုင်ခွင့်ရရေးကုမ္ပဏီဘက်ကလိုက်နာလှုပ်ဆောင်ရမယ့်အချက်တစ်ခုအနေနဲ့ထိတ်တန့်စီမံခန့်ခွဲမှုဘုတ်အဖွဲ့ကိုယာရုကဖယ်ရှားလိုက်ပြီးအစာထိုးခန့်အပ်ပြီးလည်းဖြစ်ပါတယ် ZTE အနေနဲ့ဒေါ်လာတန်းတစ်ထောင်ထန်းချီပေးဆောင်ရအောင်မှာဖြစ်ပြီးနောက်ပိုင်းမှာဖြစ်လာနိုင်တဲ့ပြစ်ဒဏ်တွေအတွက်အာမခံခြင်းအဖြစ်ဒေါ်လာတန်း400ထားရှိဖို့လဲလိုအပ်မှာပါပြီးခဲ့တဲ့ EB လကအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနက ZTE ကိုစက်ပစ္စည်းအစိတ်အပိုင်းတွေတင်ပို့မှုကိုဖျက်တောက်ခဲ့တာပါအမေရိက ZTE ကအမေရိကန်ကုန်ပစ္စည်းတွေကိုတုံးပြီးထုတ်လုပ်တဲ့စက်သွယ်ရေးထုတ်ကုန်တွေကိုအမေရိကန်ကကုန်သွယ်ရေးတမ်းမြစ်ထားတဲ့အီရန်မြောက်ကိုရီးယားတို့လိုနိုင်ငံတွေကိုရောင်းချနေတာကိုတွေ့ရှိခဲ့တာလို့အစိုးရတာဝန်ရှိသူတို့ကပြောဆိုပါတယ်အမေရိကန်ဆက်ပစ္စည်းတွေကိုမှုခိုနေရတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး ZTE ကိုအမေရိကန်ဘက်ကကုန်ပစ္စည်းရောင်းချမှုဖျက်တောက်လိုက်တာကြောင့်ကုမ္ပဏီလုပ်ငန်းတွေရပ်ဆိုင်းခဲ့ရတာဖြစ်ပါတယ
်။မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးကဒေါ်လာဘီလီယံနဲ့ချီငွေကြေးအလွဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်အောင်နာဂျီရာဇက်ကိုတရားဆွဲဆိုလိုက်ပါတယ်။မလေးရှားအာဂရိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်အရာရှိတွေနေမှာဝင်ရောက်စီးနှင်းဖက်ဆီးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲယုံကြည်အနံ့မှုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရမှုတုံးမှုအချင်းပြေချဆမှုတမှုလို့နဲ့အောက်ယုံကတရားဆွဲဆိုလိုက်တာပါ။ပြဿနာပေါ်နေတဲ့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International ထံကနေဒေါ်လာ 10.4 ဘီလီယံလွှဲပြောင်းရယူမှုနဲ့အသက်64နှစ်အရွယ်ဝန်ကြီးချုပ်ဟောင်းကိုဆွဆွဲထားတာဖြစ်ပါတယ်။ ဒီနေ့တရားရုံးကျမ်းနာမှုအတွင်းမှာတော့ဝန်ကြီးချုပ်ဟောင်းကအပြစ်မရှိကြောင်းရှောက်လဲခဲ့တာပါဒေါ်လာနှသိန်းခွဲအာမခံတင်ပြီးသူ့ရဲ့နိုင်ငံကူပတ်စုံနှစ်ခုကိုပြန်ခဲ့ပြီးနောက်မှာတော့ဝန်ကြီးချုပ်ဟောင်းကိုပြန်လွတ်ပေးခဲ့ပါတယ်အမှုကတော့၈နှစ်ဖေဖော်ဝါရီလောက်ကြာမှစတင်ကျမ်းနာဖို့ယာယီသတ်မှတ်ထားပါတယ်အာမခံနဲ့ပြန်လွတ်ပေးလိုက်ပြီးတဲ့နောက်ဒင်းတော်တွေကိုပြောဆိုတဲ့အချိန်မှာတော့နာမည်ပြည့်စရာဖြစ်နေတာတွေကိုဖြည့်ရှင်းနိုင်မယ့်အခွင့်အလမ်းတစ်ခုဖြစ်အမှုကိုရင်ဆိုင်သွားဖို့အသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါဝန်ကြီးချုပ်ပေါ်ဝန်ကြီးချုပ်ဟောင်းပေါ်တရားဆွဆွလိုက်တဲ့အမှုတမှုရင်းစရာအများဆုံးထောင်နဲ့အနည်း20ထိကြာခံရနိုင်ပါတယ်ဝန်ကြီးချုပ်ဟောင်းနိုင်ချေဟာတောင်ဝင်းယူစီမှာထူထောင်ခဲ့တဲ့နိုင်ငံပိုင် 1MDP ကနေမူချီအလွဲသုံးစားမှုတွေကိုစုံစမ်းစစ်ဆေးရမှာအထက်တောင်ဝင်းရှိသူတူဦးဖြစ်တဲ့စစ်ဆေးခံရတာလည်းဖြစ်ပါတယ
်ထိုင်းနိုင်ငံကရေးချီးနေတဲ့လှိုင်ကူထဲမှာသတင်းနပတ်နီးပါးပိတ်မိနေတဲ့လူငယ်ပေါ်လုံးအသင်းကိုဘေးရန်ရဲ့ကင်းကင်းကဲထုတ်နိုင်ရေးကဲဆဲရေးအဖွဲ့တွေစ조사နေစေဖြစ်ပြီးကိုယ်အတွင်ပိတ်မိနေတဲ့လူငယ်တွေရဲ့ဗီဒီယိုအစ်စ်တစ်ခုကိုလည်းထိုင်းရေတက်ရင်းငုတ်သမားတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်ဒီသတင်းပတ်အစောပိုင်းမှာရင်းငုတ်သမားတွေသူတို့စီကိုရောက်သွားပြီးတဲ့နောက်ရထားတဲ့ငွေရောင်တတူပြားဆောင်တွေချုံထားတဲ့ယောက်ျားလေးတွေကိုဗီဒီယိုထဲမှာတွေ့ရပါတယ်လူငယ်တွေကကင်မရာရှေ့မှာလက်အုပ်ချပြီးထိုင်းရိုးရာအတိုင်းနှုတ်ခွန်းဆက်ပါတယ်နောက်သူတို့မိတ်ဆက်ကြပြီးတော့သူတို့ဘေးအန္တရာယ်ကင်းရှင်းပါကြောင်းလဲကဘာကိုအသိပေးပြောကြားခဲ့ပါတယ်အသက်17နှစ်ကနေ16နှစ်ကြာအရွယ်ယောက်ျားကလေး12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြအသက်25နှစ်အရွယ်အမျိုးသားတို့ကိုထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ကထက်လုံးကူထဲမှာပြီးခဲ့တဲ့တနင်္လာနေ့ကတွေ့ခဲ့တာပါပိတ်မိနေတဲ့ဘောလုံးအသင်းကိုဂူအပြင်ကဲထုတ်နိုင်ရေးအတွက်ရင်းငုံနီးတင်ကြားပေးကောင်းပေးရမယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်ဒါပေမဲ့လို့လဲဘောလုံးအသင်းကတချို့လူငယ်တွေကရင်းမကူးတတ်တာကြောင့်အခက်တွေ့နိုင်ခြေလည်းရှိပါတယ်ကဲထုံနိုင်ရေးအတွက်မြင်းမြန်ဆန်ဆန်လုပ်ရမှာဖြစ်တဲ့အကြောင်းပြည်ထရေးဝန်ကြီးကဘန်ကောက်ပို့စ်သတင်းစာကိုပြောပါတယ်ရင်းငုတ်သမားသုံးကိရိယာတွေအသုံးပြုမှာဖြစ်ကြောင်းရေတွေတက်လာရင်လုပ်ရကံရခက်ခဲသွားမှာကြောင်းရေမတက်ခင်မှာကလေးတွေကိုကဲထုတ်ရမှာဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေလွှဲထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ပမှာတိုက်ရှောင်နေတဲ့ထိုင်းဝန်ကြီးချုပ်အောင်တက်ဆင်ရှင်တော်ကအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နေပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖော်ဝန်းထုတ်လိုက်ပါတယ်သူဆိုရလက်ထက်မှာထိုင်းနိုင်ငံပိုင်သွင်းကုန်ထုတ်ကုန်ပန်းကပန်းငွေ4ဘီလီယံမြန်မာနိုင်ငံကိုထုတ်ချီးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးတရားရုံးရဲ့စစ်ခေါ်ချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်သူတွေအတွက်တည်ထောင်ဖွက်ထားတဲ့ရာဇဝတ်ပြည်မှုဆိုင်ရာဌာနကွဲကဖော်ဝန်းထုတ်လိုက်တဲ့အကြောင်းထိုင်းနိုင်ငံတုံးဘန်ကောက်ပို့စ်သတင်းစာကဖော်ပြလိုက်တာပါတရားရုံးချုပ်ရဲ့လှုပ်ထုတ်လုံနည်းအစ်စ်တွေရဝန်ကြီးချုပ်အောင်ကိုမျက်ကွယ်မှာတရားစီရင်မဲ့တရားရုံးလုပ်ငန်းတွေကိုတော့၃လပြည့်မှာစတင်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်လွန်ခဲ့တဲ့2004ခုနှစ်တုန်းကအစိုးရအကြီးအကဲတာဝန်ယူထားစဉ်မှာမြန်မာစိုးရကဂျိုလုဆက်တယ်ရေးစနစ်တည်ဆောက်နိုင်အောင်နိုင်ငံပိုင်အိတ်ဇင်းဘဏ်ကနေဘန်းငွေ4ဘီလီယံထုတ်ချေးဖို့ဝန်ကြီးချုပ်အောင်တက်ဆင်ဆုံးဖြတ်ခဲ့တာပါအတူနဲ့နဲ့ငွေချေးခဲ့တဲ့အတွက်ထိုင်းနိုင်ငံကဘန်းငွေတန်ပေါင်း6.80နဲ့နာခဲ့ရတယ်လို့မြန်မာနိုင်ငံကဂျိုလုဆက်တယ်ရေးစနစ်တည်ဆောက်ရမှာလဲဝန်ကြီးချုပ်အောင်တက်ဆင်မိသားစုပိုင်းလုပ်ငန်းကဝန်ဆောင်မှုတွေနဲ့ပစ္စည်းတွေကိုဝယ်ယူအသုံးပြုခဲ့တဲ့အတွက်ကိုဂျိုးစီဝါပရီပကတ်တွေလည်းရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကျင့်ပြချစားမှုတက်ဖြည့်ရေးကော်မရှင်က2008ခုနှစ်မှာစတင်မှုပွင့်ခဲ့ပေမဲ့ဝန်ကြီးချုပ်အောင်နိုင်ငံတွင်းမှာမရှိတာကြောင့်အထမမြောက်ပဲဖြစ်ခဲ့ရတာပါဒါပေမဲ့လည်းရာဇဝတ်ကြောင်းဆိုင်ရာဥပဒေတွေကိုပြင်ဆင်ပြီးပြီးခဲ့တဲ့နှစ်ထဲစတင်အသက်ဝင်ခဲ့ရတာကဝန်ကြီးချုပ်အောင်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့အရေးယူနိုင်မှုတကြော့ပြန်ကြိုးပမ်းလာတာဖြစ်ပါတယ်အခုနောက်ဆုံးအမှုနဲ့ပတ်သက်လို့စတင်ကြားနာစစ်ဆေးဖို့တရားရုံးကအောက်တိုဘာလ30ရက်နေ့ကိုရုံးချင်းပြေးထားပါတယ်
ပိုလန်နိုင်ငံမှာတရားရုံးချုပ်တရားသူကြီးချုပ်ကိုတာဝန်ကအနားယူခိုင်းတဲ့ဥပဒေသစ်ကိုဆန့်ကျင်ပြီးတရားသူကြီးချုပ်မာဂိုဇာတာဂက်စတော့တရားရုံးကိုလာရောက်ခဲ့ပါတယ်။ဥပဒေသစ်ကိုဆန့်ကျင်ကန့်ကွက်သူထောင်နဲ့ချီပြီးတရားရုံးအပြင်ဘက်မှာစုဝေးဆန္ဒပြခဲ့ကြသလိုသူတို့ကိုတရားသူကြီးချုပ်ကကျေးဇူးတင်စကားပြောကြားခဲ့ပြီးတရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးဖို့အခုလိုလာရောက်တာဖြစ်ကြောင်းလည်းပြောပါတယ်။အင်္ဂါနေ့မှာစတင်အသက်ဝင်တဲ့ဥပဒေသစ်ကတရားရုံးချုပ်တရားသူကြီးတွေရဲ့တာဝန်ထမ်းဆောင်권တက်တန်းကိုရှော့ချလိုက်တာကြောင့်တရားသူကြီးချုပ်အပါအဝင်တရားရုံးချုပ်တရားသူကြီး၃ပုံ၃ပုံကျော်ဒီကနေ့ဗုဒ္ဓဟူးနေ့ကစလို့တာဝန်ကနေမဖြစ်မနေအနားယူရမှာဖြစ်ပြီးဒီအပေါ်အများစုကမကြည်မနက်ဖြစ်နေကြပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းနီဂရိုတင်မွန်နေမြို့မှာတည်ဆောင်းသူ32ယောက်ထိရှိသွားပြီဖြစ်ကြောင်းတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်လူပေါင်း140တည်ဆောင်းလာတဲ့ဂရိုတင်မွန်ဟာမနေ့မွန်းလွဲပိုင်းကရာသီဥတုဆိုးရတဲ့အခြေအနေနဲ့ကြုံခဲ့ရပြီးတဲ့နောက်တင်မောရဲ့ရေဝင်ရာကမတော်တဆမှုနဲ့ကြုံခဲ့ရတာပါတင်မောကပတင်ကတော့အသက်ဆုံးရှုံးမှုတွေမကြုံရအောင်ဂျိုးပန်းတဲ့အနေနဲ့ဂရိုတင်မောကိုကမ်းနဲ့မီတာ300လောက်အကွာမှာရှိတဲ့ကြောက်ဆောင်တစ်ခုစီကိုဦးတည်မောင်းနေခဲ့ပါတယ်ရုပ်သံဗီဒီယိုမှာတန်တွေထဲမှာတော့ရင်းနေနေတဲ့တင်မောကိုထိတ်လန့်တကြတွက်ဖက်ထားတဲ့ခီးတွေအသက်ကင်ကြီးဝတ်ဆင်ထားသူတွေရေးနဲ့မျောနေတာလည်းတွေ့ခဲ့ကြရတာပါတင်မောပြစ်ထဲကနေခီးတွေ80နီးပါးကိုကယ်တင်နိုင်ခဲ့ပြီးနောက်ထပ်40တယောက်ကတော့ပျောက်ဆုံးနေပါတယ်
ဒီကနေ့ဗုဒ္ဓဟူးနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်ပြည်ထင်ထံကနေလွတ်လပ်ရေးရယူခဲ့တဲ့242နှစ်မြောက်လွတ်လပ်ရေးနေ့မှာနိုင်ငံတော်ပျော်ပွဲရှင်ပွဲတွေချီတက်ပွဲတွေမိရှုမိပန်းတွေပြစ်ပေါက်ဆင်နွှဲကြမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရောမလန်နီယာတို့ကတော့စစ်တပ်မိသားစုဝင်တွေနဲ့အင်ပြူရောမှာပျော်ပွဲရှင်ပွဲကျင်းပမှာပါဒီကနေ့ဇူလိုင်လ4ရက်နေ့အလတ်ရက်မှာတော့ဝါရှင်တန်မြို့တော်အမျိုးသားမော်ကွန်းတိုက်ရဲ့လှေကတိတေပေါ်မှာလွတ်လပ်ရေးကြီးညာစာရန်ကိုဖတ်ကြားတဲ့ပွဲကိုလည်းအဆင့်အလာအရကျင့်ပကြပါလိမ့်ရှင
်ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာပါ miss.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိလာခံ27ရာစုပင်လုံတတ္တရအစည်းအဝေးမှာတရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အပါအဝင်အပြည့်ရက်စာချုပ် NCO လက်မှတ်မရေးထိုးတဲ့အဖွဲ့တွေကိုဖိတ်ကြားသွားဖို့ရှိနေပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အနက်မှာ၄ဖွဲ့ကတော့တက်ရောက်ဖို့တည်ချနေပြီးအားလုံးပါဝင်တက်ရောက်ရေးကိုတော့မကြခင်အတည်ပြုနိုင်မယ်လို့တာဝန်ရှိသူတဦးကပြောပါတယ်။27ရာစုပင်လုံတတရအစည်းအဝေးမှာ NCA လက်မှတ်မထိုးတဲ့အဖွဲ့တွေပါဝင်တက်ရောက်မယ်အခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါတယ်။
ဟုတ်ကဲ့ဒီလ17ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးနီးပါးကိုဖိတ်ကြားသွားဖို့ရှိနေတာဖြစ်ပါတယ်ဒီလိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်ပြီး UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရုံးမှုအဖွဲ့ဝင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဖြစ်တဲ့ဦးစော်ထေကအခုလိုပြောပါတယ
်။ NCA လက်မှတ်မထိုးတဲ့အဖွဲ့၈ဖွဲ့အားလုံးပေါင်း၈ဖွဲ့ရှိတယ်။ KMPB ကျွန်တော်တို့ဖိတ်လိုက်တယ် KMPB ကို4+4ဖွဲ့ပွဲနဲ့ညနေစာဖွဲ့ကို4+4ဖိတ်တယ်။ညီလာခံတို့ကျွန်တော်တို့ဟို၁၀ရောက်ဖိတ်တယ်။နောက်မြောက်ပိုင်းကရှိနေတဲ့အဖွဲ့9ဖွဲ့ကိုလည်းအဖွဲ့ချင်းစီဖိတ်တယ် 4+4 နဲ့တော့ဒီလာကံအတွက်10ဦးဒါဖိတ်ထားတယ်ဖိတ်ထားတော့ KMPB ကတော့ကျွန်တော်တို့အကြောင်းပြန်တယ်သူတို့တက်မယ်ဆိုတော့အကြောင်းမနေ့ရပဲပြန်တယ်နောက်ပိုင်း9ဖွဲ့ကတော့သူတို့စုလည်းဟိုကျွန်တော်တို့ဆက်သွယ်တဲ့ contact point ပေါ့နော်အဲ့အရာလေးပို့သလိုချုပ်တိုင်ရောလည်းကျွန်တော်တစ်ဆက်ပို့ထားတယ်ဟုတ်ကဲ့အားလုံးရောက်ပါပြီလို့ပြောပါတယ်
မြောက်ပိုင်း9ဖွဲ့ဖြစ်တဲ့ UWSA, WA, NDAA, MILA, KIO, KCHIN, SSPP, SSA, SHAM မြောက် PSLF, DNLA, TAM ပလောင် MNDAA, ကိုကန်းနဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေတက်ရောက်မှာဖြစ်ကြောင်းနဲ့ NSCNK, နာဂအဖွဲ့ကိုလည်းဖိတ်ကြားဖို့ရှိကြောင်းဦးစော်ထေးကဆက်ပြောပါတယ
်။မြောက်ပိုင်း9ဖွဲ့တက်ပါမယ်။တက်တဲ့အခါမှာတို့ဂျူလာမှာပေါ့နော်။ဂျူလာတဲ့အခါမှာလည်းဒီမှာဟိုတွေးဖို့ဆုံးဖို့အဲ့ဒါကြီးလည်းကျွန်တော်စီစဉ်နေပါတယ်။အဲ့တော့ NSCNK ရှိတယ် NSCNK ကြတော့ကျွန်တော်တို့သူတို့ရဲ့သဘောထားဆန္ဒရညီလာခံကိုလေ့လာသူဖြစ်တက်ရောက်လို့ねဆိုရင်တော့ကျွန်တော်တို့ဟိုလေ့လာသူတွေပုံမှန်လိုက်ပါတော့ကျွန်တော်တို့အားလုံးသဘောတူဖွင့်ဆိုပေးမယ်ဆိုတော့ပြောတာလေ
NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖိတ်ကြားရေးကို UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကဆွေးနွေးဆုံးဖြတ်ပြီးဖိတ်ကြားတာဖြစ်ပါတယ် NTA ကမိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကမြောက်ပိုင်းအဖွဲ့တွေတက်ရောက်မဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့လူရင်းတဲ့တက်တော့တက်မယ်ဘန်ဆာမှာအစီအွေအထူးချစ်တန်တဲ့ကျွန်တော်တို့ဘွန်ဗီမာကြီးမှာဆူဒီဗီမှာအလုံးပဲလူတက်မယ်လေဘယ်လိုတောင်းမလဲဆိုရတဲ့အနေလာမှာတက်တော့တက်မယ်ဒီကလိုလို့စဝါရမန်လာနဲ့ကေအိုနဲ့ SSPB ကတက်ဖို့တော့ဒီကြကြရပြီအဲ့ဒီတုံးဖွဲ့ဟာတက်မတက်တက်ရင်ဘယ်လိုလဲဆိုတော့အဲ့ဒါနဲ့မပေါ်လာသေးဘူးဒါမှမဟုတ်တက်ဖြစ်တော့တက်ဖြစ်တော့သူတို့တဘောသားနဲ့ပေါ်လာမှာပ
ါဖွင့်ပွဲအခမ်းအနားနဲ့ညစာစားပွဲအတွက်ဖိတ်စာတစ်စောင်စီးဝေးတယောက်ဖို့ဖိတ်စာတစ်စောင်စုစုပေါင်း2ဆောင်ရရှိကြောင်းဦးကြည်မြင့်ကပြောပါတယ် NCNK ခေါ်နဂအဖွဲ့ပအဝင်တယောက်မဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစင်ကအခုလိုပြောပါတယ
်။မနစ်တုန်းကလည်းတက်ဖို့ရန်တွေ့တော့ကျွန်တော်ညှိထားတော့ရှိတယ်။အခုလည်းတက်ရောက်ဖို့တော့အဲ့လိုအစီအစဉ်တော့ဆွေးနွေးနေကြတယ်ခင်ဗျ။ပြည်ဖက်ကလည်းဖုန်းနဲ့အကြောင်းကြားထားတာရှိတယ်ခင်ဗျ။
ညီလာခံမှာတင်ပြလို့တဲ့သူတို့ရဲ့သဘောထားတွေကိုတော့ဘိုးဌာနချုပ်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ ANC ခေါ်ရခိုင်မျိုးသားကောင်စီကိုတော့ဖိတ်ကြားဖို့မရှိကြောင်းဦးစော်ထေးကပြောပါတယ်။ပြီးခဲ့တဲ့ February လကမွန်ပြစ်စ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ NCA လက်မှတ်ရေးထိုးစဉ်မှာ ANC နဲ့အပြီးပြတ်ဆွေးနွေးထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ NCA လက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်တွေရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်သဘောထားတွေကိုတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့တရားတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်
။ကိုမိုဇော်တင်ပြတော်တာပါရှင်။ခုတော့တွေ့ဆုံမြင်မြန်ခံမဲ့ဆရာအောင်မှာမြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးမှာတောင်ကိုရီးယားနိုင်ငံအနေနဲ့ဤပညာပိုင်းအရာအကူအညီပေးရေးအဂတိလိုက်စားမှုကြိုတင်ကာကွယ်ရေးနဲ့ခိုးချင်းသိခါမြင့်တင်ရေးဆိုင်ရာကျေဝပညာပေးရေးစတာတွေမှာပူးပေါင်းဆောင်ရွက်ဖို့ရှိသလိုအိန္ဒိချင်းတရုတ်နိုင်ငံဘက်ကလည်းစာသင်ကျောင်းတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးပညာပေးဖျော်ဖြေမှုသင်ခန်းစာနမူနာတွေအပါအဝင်ထိရောက်တဲ့ပညာပေးမှုတွေနဲ့အကူအညီပေးဖို့ရှိပါတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်ဒေါက်ခင်ဆိုဝင်းကဦးအောင်ကြည်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီ international transparency အဖွဲ့ပေါ့နော် ID အဖွဲ့ကထောက်ခံအကြံပြုချက်တွေရှိပါတယ်ထောက်ခံအကြံပြုချက်50ကိုကျမလေ့လာလို့ရသလောက်က40လောက်ကမီဒီယာရဲ့အခန်းကဏ္ဍပေါ့နော်ကျမတို့သတင်းဌာနတွေရဲ့အခန်းကဏ္ဍဒီအခွင့်လိုက်စားမှုတိုက်ဖြတ်ရေးမှာအရေးကြီးတယ်လို့ပြောထားတာရှိပါတယ
်ဟုတ်ပါဘူး
အဲ့ဒီခါကျတော့အခုဥက္ကဋ္ဌကြီးကျမနဲ့တွေ့ဆုံပြီးပြောဆိုတယ်ဆိုတာလဲဒါဒီဒီထဲကထောက်ခံအကြံပြုချက်တွေကတစ်ချက်ပါပဲပြီးတော့အစိုးရဌာနအသီးသီးအနေနဲ့လည်းပွင့်ပွင့်လင်းလင်းပေါ့သူတို့ဘာတွေလုပ်တယ်စည်ရင်းစရာအရာပြည်သူလူထုအများပြည်သူချပြလို့ရတဲ့စည်ရင်းစရာဥပမာတန်ဒါတစ်ခုခေါ်တယ်ဆိုတော့တန်ဒါတစ်ခုခေါ်တယ်ဆိုလို့ရှင် fair competition ဖြစ်အောင်ဟိုဒီတရားမျှတတဲ့ရှင်ပြိုင်မှုဖြစ်အောင်ပြည်သူအများပြည်သူကိုချပြပြီးတော့ဒီလက်တင်ရစတော့ခေါ်တာမျိုးမဟုတ်ဘူးကိုယ်လာပြီးလက်ပေးထားတဲ့လူကိုပေးတာမဟုတ်ဘူးဆိုတဲ့ဟာကိုအများပြည်သူပွင့်လင်းနေတာအောင်သူကထောက်ခံအကြံပြုချက်တွေထဲမှာပါတယ်ပေါ့နော်အဲ့တော့မီဒီယာရဲ့အခန်းကဏ္ဍနဲ့ဒီအများပြည်သူကိုချပြရမယ်ဒီပွင့်လင်းမြင်သာမှုပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ဒီနိုင်ငံရဲ့အတိုင်းအတာပေါ့ဘယ်အခြေအနေထိရောက်နေပါပြီလဲရှင
် Oh Transparency International ရဲ့အဓိကအကဲခတ်တဲ့နည်းလမ်းကတော့သူကအဲ့ဒီဘက်ကနေပြီးတော့အဓိကအကဲခတ်တာဖြစ်ပါတယ်နိုင်ငံတကာနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးမှာဘလောက်ထိမြင်သာမှုရှိသလဲဆိုတဲ့အပိုင်းကိုသူကအဓိကထားတာဖြစ်ပါတယ်ဒါကြောင့်လည်းပဲဟိုဒေါက်တာဆိုးဝဲလည်းတတိထားမိပါလားကျွန်တော်တို့ကော်မရှင်အနေနဲ့တာဝန်ယူပြီးတဲ့အချိန်ဆက်ပြီးတော့ဒုညစာရှင်းလင်းပွဲတွေလည်းပုံမှန်လုပ်တယ်အလားတူပဲဝင်ရေးဌာနတွေကသူ့အတိုင်းတာနဲ့သူလုပ်နေကြတယ်လေဒါကလုံလောက်ပြီလားဆိုတော့မလုံလောက်သေးပါဘူးကျွန်တော်တို့ကဒီတဲ့ဒီပို့ပြီးတော့လုပ်သွားမှာဖြစ်ပါတယ်ကျွန်တော်တို့ကော်မရှင်အနေနဲ့ဆိုပို့ပြီးတော့လုပ်ဖို့လိုတာပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ဟာပြည်သူလူထုမပါဝင်ဘဲနဲ့မအောင်မြင်နိုင်ဘူးနောက်အဖွဲ့အစည်းတွေမပါဘဲနဲ့မအောင်မြင်နိုင်ဘူးဒါကြောင့်မလို့ပြည်သူလူထုရောအလားစီးပွားရေးလုပ်ငန်းရှင်တွေရောအစိုးရဌာနတွေရောအကုန်လုံးပါဝင်ပြီးတော့မှလှုပ်ဆောင်သွားမှသာအောင်မြင်တဲ့လုပ်ငန်းဖြစ်တဲ့အတွက်ပြည်သူတရက်လုံးကဒီပေါ်မှာလေးနဲ့ထားနေနေကြအောင်ဆိုပြီးတော့ကျွန်တော်တို့ကလည်းအမြဲတမ်းအခုလိုပဲသတင်းသမားတွေရာတဆင်ပေါ့နော်ကျွန်တော်တို့ကအကြံဉာဏ်ပေးတာတွေလုပ်တယ်နောက်တစ်ခုကလည်းပဲမျှဝေသင့်တဲ့ကိစ္စလေးတွေပေါ့လေနောက်အများပြည်သူရဲ့သဘောထားလေးတွေပေါ့ဒါလေးလည်းကျွန်တော်တို့ကအမြဲတမ်းဟို collect လုပ်ပါတယ် collect လုပ်ပြီးတချို့ကိစ္စလေးတွေဆိုရင်ကျွန်တော်တို့တုံ့ပြန်တာပေါ့နော်ကျွန်တော်တို့ဆိုအခုဆို Facebook ကစပြီးတော့ကိုဖွင့်ထားတာဖြစ်ပါတယ်ဖွင့်ထားပြီးအဲ့ဒီမှာမေးနေတဲ့မေးခွန်းတွေလည်းအပြန်အလှန်ပြန်ဖြေတာ interactive ကျွန်တော်တို့ဟိုတက်နိုင်တယ်များလုပ်ပေးနေတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုဟိုပွင့်လင်းမြင်သာမှုဆိုတဲ့အပိုင်းကအများကြီးရေးကြည့်ပါတယ်ခေါင်းကကတော့ကျွန်တော်ဝင်ပြောသလိုပဲဟိုတင်တာစနစ်ဒေဘာညာမှာအခုချိန်ထိရတော့ပွင့်လင်းတဲ့လောက်ပွင့်လင်းသေးဘူးလို့ပဲဒီလိုပဲကျွန်တော်ပြောရမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့တိုက်တွန်းပုံမှာပါပုံမူပြီးတော့ပွင့်လင်းလာအောင်ပေါ့နော်ဟိုကိုဟိုအခုကျွန်တော်တို့ရဲ့ပြင်လိုက်တဲ့ဥပဒေထဲမှာလည်းတစ်ချက်တော့ပါတယ်လေဒါကျွန်တော်တို့ငကိုတော့ကတော့ကျွန်တော်တို့ကဒီကိစ္စကိုပြောခွင့်လည်းမရှိပြောစရာလည်းမလိုဘူးပေါ့တင်တာစနစ်နဲ့ပတ်သက်တာအခုကြတဲ့အခါကျတော့ကျွန်တော်တို့ဥပဒေပြင်လိုက်တဲ့ထဲမှာဘာပါလာလဲဆိုတော့ ဒီနိုင်ငံတော်ပိုင်ပစ္စည်းဥစ္စာတွေပေါ့နော်ဒီဥစ္စာတွေလေလွင့်ဆုံးရှုံးမှုတွေပေါ့နော်ထိခိုက်ပျက်စီးနေတာတွေရှိခဲ့ရင်အဲ့လိုထိခိုက်နေတာပျက်စီးရတဲ့အကြောင်းတရားဟာလည်းဟိုတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမလိုက်နာခဲ့ရင်ဒီဥစ္စာအဂတိလိုက်စာမှုဖြစ်သွားပါတယ်ငကိုယ်တော့ကတော့အဂတိလိုက်စာမှုဆိုတာပေးခြင်းယူခြင်းအဲတစိုးလက်ဆောင်ပေးခြင်းယူခြင်းပုံမှာပဲလုံးဝတည်ရဖြစ်တော့ပေးတာကိုဟိုလိုက်စုံစမ်းနေရတာနဲ့ယူတာကိုစုံစမ်းနေရတာနဲ့တင်ပဲဟိုတော်တော်ဟိုတန်းပေါ်လေ
း
မမီနိုင်ဘူးဖြစ်နေအလှမမီနိုင်ဘူးဖြစ်နေပါအ
ဂရိလိုက်စားမှုတိုက်ဖြည့်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တည်တံတွေ့ဆုံမြန်မြန်ခံဒုတိယပိုင်းကိုတင်ဆက်ခဲ့တာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မရီဖက်ဆက်ရအောင်ပါထိုင်းနိုင်ငံကလိုင်ကိုအတွင်ဝှေ့ရောက်သွားခဲ့တဲ့လူငယ်ဘောလုံးသမား12ဦးနဲ့သူတို့ရဲ့နေပြကိုရေငုပ်ကစေးသမားတွေရှာဖွေတွေ့ရှိခဲ့ပါပြီ။အသက်17နှစ်ကနေ16နှစ်အတွင်ပါဝင်ကြတဲ့လူငယ်ဘောလုံးသမားတွေကိုအသက်ရှင်လျက်ပြန်တွေ့တာကြောင့်မိဘတွေအပါအဝင်အလုံးကဝမ်းသာပျော်ရွှင်ကြပါရယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကအကြီးမားဆုံးဂိုရီထဲမှာပါဝင်တဲ့တီကူအစိတ်အပိုင်းနေရာတချို့မှာရှည်လွှားနေတာကြောင့်ဒီလူငယ်တွေကိုလိုင်ကိုအပြင်ဘက်ရောက်အောင်ကဲတုံနိုင်ဖို့ကတော့အချိန်ရွေးအောင်ပါပါ။ဆယ်ရက်ကြာလိုင်ကိုထဲမှာနေခဲ့ရတာကြောင့်အာအင်ကုန်ခန်းနေတဲ့လူငယ်တွေကတော့အခုအခါမှာစွမ်းအားဖြင့်စာနာရိတ်ခါနဲ့ဆေးဝါးတွေပို့ဆောင်ကုသပေးနေပါတယ်ဆလာတိစာဟုတ်ရဲ့တင်လွှာကိုကိုအောင်အောင်ကတင်ပြထားပါတယ
်လူငယ်73ဦးဝင်ရောက်သွားတဲ့မဲဆိုင်မြို့နယ်ရဲကတမ်လွန်ခလိုင်ကူရဲကိုဆရာဝန်တွေလည်းပါတဲ့ထိုင်း Navy Sea အထူးတပ်ဖွဲ့ဝင်တွေဟာနောက်ကျနေတဲ့ရေပြင်ကိုဖျက်ပြီးဝင်ရောက်ခဲ့ပါတယ်အဲ့လူငယ်တွေဟာဂူထဲမှာဆယ်ရက်ကြာပြိမိနေတာကြောင့်သူတို့ဟာအာရင်ကုန်ခန်းနေပြီးဂူပြင်ကိုကယ်ထုတ်ဖို့လည်းခက်ခဲနေတာပါကယ်ဆယ်ရေးအရာရှိတဦးဖြစ်သူဝတ်တီချိုင်ပူချာရွန်ရွက်က
ต้องดูกันทั้งบางครั้งถ้าน้ำลด
ยีจ้าตัวเมย์สวยเนาะกูเรียกคลีรีถั่วลาไหนมาเลยเมย์ไอ้โลบามหอยเนาะตูรู้ยิงกุบปีเปลี่ยนถั่วลามาจ้องญัตนาอภิอุ่ยาเดยิงกุบญัตนาพุ่งฤต้องยามาผิดปีအခုအဲ့ဓာတွေကိုစောင့်နေပါလေ
ကီလိုမီတာအနည်းငယ်ရှိတဲ့ရေပြင်ကိုဖြတ်တန်းရတာဟာအတွေ့အကြုံရှိတဲ့ရေငုပ်သမားတွေအတက်တောင်သိမ့်မလွယ်ကူလှပါဘူးဒါကြောင့်လူငယ်တွေရေငုပ်ပြီးတော့ပြန်ထွက်နိုင်ဖို့ဆိုရင်ရေငုပ်သွားလာနည်းတင်ကြဖို့လိုသလိုအန်နီယယ်ရှိတဲ့ဒီခီးလန်းကိုဖြတ်တန်းဖို့ခွန်အားဖြည့်ဆည်းဖို့လည်းလိုပါတယ်ဗြိတိန်ကယ်ဆယ်ရေးသမားအန်ဒရူးဝက်ဆန်က
The minimum requirement to train someone just in the
ငုတ်တဲ့အခါအောက်ဆီဂျင်ဘူးကနေအသက်ဘယ်လိုရှူရလဲဆိုတာအနည်းဆုံး3ရက်လောက်သင်ရပါတယ်။အဲ့ဒါလေးသင်ပြီးမှနောက်ကြည့်ပြီးစီးစစ်နေတဲ့ရေထဲကနေကီလိုမီတာနဲ့ချီဖြတ်တန်းဖို့ဖြစ်နိုင်ပါမယ်
။ဒီလူငယ်တွေဟာမိုးရွာသီကုန်ဆုံးတဲ့စက်တင်ဘာလလောက်အထိဂူထဲမှာနေရမယ်ဆိုရင်အဆင်ပြေစေဖို့အခုအခါမှာကယ်ဆယ်ရေးသမားတွေဟာအစားအစာနဲ့ဆေးဝါးတွေပို့ဆောင်ဖို့အဓိကထားကြိုးပမ်းနေပါတယ်။ဒီလူငယ်တွေကိုဘေးကင်းလုံခြုံစွာကယ်ထုတ်နိုင်ရေးအကောင်းဆုံးနည်းလမ်းကိုရှာဖွေနေတယ်လို့လည်းဆိုပါတယ်။ကယ်ဆယ်ရေးအဖွဲ့ဝင်အမေရိကန်လေတပ်ဘူကြီးဂျက်စီကာထိတ်က
This is Thailand and what is the best course of action
ထိုင်းနိုင်ငံမှာဒီကလေးတွေကိုဘေးအန္တရာယ်အကင်းဆုံးနှီးသုံးပြီးတော့ကယ်ထုတ်ဖို့အလွန်အရေးကြီးပါတယ်သူတို့တွေဟာအစာအစာလည်းမရှိအမောင်ကဘာမှာရက်အတော်ကြာနေနေရတာကြောင့်ရုပ်ပိုင်းဆိုင်ရာအပေါ်မှာသာမဟုတ်ပဲစိတ်ပိုင်းဆိုင်ရာကိုလည်းထက်တွယ်ရပါမယ
်လူငယ်ဘောလုံးသမားအဖွဲ့ဝင်တွေဟာဘောလုံးတင်တဲ့အပြီးမှာ10ကီလိုမီတာရှည်တဲ့ဂူရဲကိုဝင်ရောက်လဲပတ်တာဖြစ်ပြီးအဲ့ဒီအချိန်မှာမိုးအကြီးကျယ်ရွာပြီးဂူရဲကိုရေတွေဝင်လာကြအောင်ပြန်ထွက်မရဘဲသတင်းတစ်ပတ်ကြာကြာပြိမိနေကြတာပါခင်ဗျာ
။ကိုအောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ American သမ္မတဒေါ်နယ်ထရမ့်ဟာကုန်သွယ်ရေးနဲ့ပတ်သက်လို့အရှိန်မြင့်လှုံ့ဆော်လာနေပြီးသူ့ရဲ့နှီးပြောတာဟာအမေရိကန်ပြည်သူတို့အသက်ပုံမကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာမယ်လို့ဆိုပါတယ်။ဒါပေမဲ့သမ္မတရဲ့ပြောဆိုလှုံ့ဆော်မှုတွေဟာကုန်သွယ်ရေးစစ်ပွဲဖြစ်မယ်ဆိုတဲ့ဆိုရင်မှုတွေစီးပွားရေးပညာရှင်တွေကြားထွက်ပေါ်နေပါတယ်။ဒီအကြောင်းအင်ဖြူတော်သတင်းထောက် Pesti Wida Kusawara သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြထားပါတယ်ရှင်
။အမေရိကန်ရဲ့ကုန်သွယ်ပိုင်နိုင်ငံတွေအပေါ်အခွန်တိုးကောက်မဲ့အကြောင်းချင်းချောက်ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးအပေါ်ပြင်မှတ်ထားလှုံ့ဆော်လာနေပါတယ်။
They have been treating us very badly for many, many years, and that's why we were at a big disadvantage with the WTO. And
သူတို့ရဟာနှစ်ပေါင်းများစွာကျွန်တော်တို့အပေါ်မှာကောင်းမွန်စွာဆက်ဆံခဲ့ခြင်းမရှိပါဘူး။ဒါကြောင့်လဲ WTO မှာကျွန်တော်တို့တပန်းရှုံးနေတာပါ။အခုချိန်မှာတော့ကျွန်တော်တို့ဘာမှမလုပ်သေးပါဘူး။ဒါပေမဲ့ကျွန်တော်တို့အပေါ်မှာကောင်းကောင်းမဆက်ဆံရင်တော့တခုခုလွတ်ရပါလိမ့်မယ
်။ WTO ရဲ့လုတ်ပိုင်ခွင့်ပြင်ပကနေအခွန်တိုးမြင့်ကောက်ခံမဲ့ဥပဒေကြောင့်ကိုသမ္မတအင်ဂျီရောကရေးဆွဲထားကြောင်းသတင်းတွေထွက်လာပြီးမှသမ္မတထရမ့်ကအဲ့ဒီလိုပြောဆိုလိုက်တာပါ။တကယ်သာအဲ့ဒီလိုဖြစ်ခဲ့မယ်ဆိုရင်တော့နိုင်ငံတကာကုန်သွယ်ရေးအဖွဲ့ကြီးကနေအမေရိကန်နှုတ်ထွက်တဲ့သဘောတက်ရောက်ပါလိမ့်မယ်။ဒီတော့တွင်သမရရဲ့လုပ်ရက်အပေါ်တခြားတိုင်းပြည်တွေဘက်ကလည်းလက်တုံပြန်လာနေပါပြီ။တမနီနဲ့အလူမီနီယံတွေအပေါ်အခွန်တိုးကောက်ခံတာကိုလက်စားချေတဲ့အနေနဲ့အမေရိကန်သွင်းကုန်အပေါ်ကနေဒါကဒေါ်လာ12ဘီလီယံကျွဲအခွန်တိုးကောက်မယ်လို့ဆိုပါတယ်။တရုတ်တို့ကလည်းဆိုအဘင်းအပါအဝင်အမေရိကန်သွင်းကုန်အပေါ်ဒေါ်လာ34ဘီလီယံဘိုးအခွန်တိုးကောက်ဖို့စီစဉ်နေသလိုEU ကလည်းအမေရိကန်ကတမ်မနီတင်သွင်းမှုကိုဇူလိုင်လလေလောက်ကစပြီးတော့ short ချတော့မှာဖြစ်ပါတယ်။ Cecilia Malmstrom ဟာ EU ကုန်သွယ်ရေးမဟာမင်းကြီးပါသူကအမေရိကန်ကအခွန်တိုးကောက်ရင်အဲ့ဒီအပေါ်လက်စားချေမှုတွေနဲ့ရင်ဆိုင်ရမယ်ဆိုတာအမေရိကန်အစိုးရတည်ထားပြီးဖြစ်ကြောင်းပြောပါတယ
် It was clear to the American administration all along that if they were to impose tariffs on aluminum
နဲ့တမန်တွေအပေါ်ခွန်တုံးမြင့်ကောက်ခံရင်ဒါဟာ WTO ကချမှတ်ထားတဲ့မူဝါဒတွေနဲ့ကိုက်ညီခြင်းမရှိရတဲ့အတွက်ဒါဟာတရားမဝင်တဲ့လုပ်ရည်လို့ကျမတို့ဘက်ကသတ်မှတ်မယ်။ဒီအတွက်နောက်ဆက်တွဲအကျိုးဆက်တွေအတွက်ရှိမယ်ဆိုရင် American အစိုးရကသိထားပြီးသားပါ
။နိုင်ငံခြားကတင်သွင်းတဲ့ကားတွေအပေါ်ခွန်တိုးကောက်မယ်လို့ပြောထားတဲ့အတိုင်းတမန် Trump ဘက်ကတကယ်လုတ်ခဲ့ရင် American ကုန်ပစ္စည်းတွေအပေါ်ဒေါ်လာ290ဘီလီယံအခွန်တိုးကောက်မယ်လို့ EU ကချင်းချောက်ထားပါတယ်။သူတို့ရဲ့လောက်ရဟာအမေရိကန်တွေအတွက်ကောင်းမွန်တဲ့ကုန်သွယ်ရေးရလဒ်တွေထွက်ပေါ်လာမယ်လို့သမ္မတကပြောနေပေမဲ့ပီတာဆင်နိုင်ငံတကာကုန်သွယ်ရေးအဖွဲ့က Jeffrey Short လို့သူတည်တည်တွေကတော့ဒီပေါ်မှာစိုးရိမ်နေကြပါတယ
် We're going in the wrong direction. We are increasing the costs to our economy.
ကျွန်တော်တို့ကလမ်းကြောင်းပြန်သွားနေတာပါဈေးနှုန်းတွေပုံမြင့်အောင်ကျွန်တော်တို့လုံနေတယ်လို့ဖြစ်နေတယ်ဒုတိယကမ္ဘာစစ်ပွဲပြီးကတည်းကအမေရိကန်တွေကြီးပွားချမ်းသာအောင်လုပ်ပေးခဲ့တဲ့စီးမျဉ်းတွေစနစ်တကျချမှတ်ထားတဲ့ကုန်သွယ်ရေးပေါ်လစီတွေကိုကျွန်တော်တို့ကချိန်ချောက်နေတာပါအဲ့ဒီထက်ပိုအရေးကြီးတာကကမ္ဘာကုန်သွယ်ရေးမှာအမေရိကန်ရဲ့ဩဇာတက်ရောက်မှုကိုချိန်ချောက်နေတာပ
ါကုန်သွယ်ရေးစစ်ပွဲဖြစ်ခဲ့ရင်ကုန်စည်စီးဆင်းမှုပမာဏနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုတွေကျဆင်းသွားမှာဖြစ်တဲ့အတွက်ကမ္ဘာစီးပွားရေးကိုထိခိုက်မယ်လို့စီးပွားရေးပညာရှင်တွေကယုံကြည်နေကြပါတယ်ဒါပေမဲ့အမေရိကန်ရဲ့ခံနိုင်ရည်ရှိမှုနဲ့စီးပွားအင်အားတောင့်တင်းမှုတွေကြောင့်အဲ့ဒီလိုဖြစ်လာလိမ့်မယ်လို့သမ္မတထရမ့်ကတော့စိုးရိမ်တဲ့ပုံမရပါဘူးခင်ဗျာ
။ကိုစောဝင်းလိုင်းတင်ပြတော့တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ။ VOA ရုပ်မြင်သားကြားအစီအစဉ်ကိုညနေ9:00နာရီခွဲတိတက်ထုတ်လွှင့်ပေးတာအုံးပါပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်မြေကရဲ့ပိတ်ဆို့တံခတ်ရေးရုံမှုတွေကြောင့်ပိတ်ရလူနေနေဖြစ်ခဲ့ပြီးတော့လုပ်ငန်းတွေပြန်လည်လည်ပတ်နေတဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ကိုအမေရိကန်မှာလုပ်ငန်းတစ်ခုပြန်လုပ်ခွင့်ပေးဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကခွင့်ပြုလိုက်ပါတယ် ZTE ကုမ္ပဏီကလက်ရှိဆက်သွယ်ဆောင်ရနေတဲ့အမေရိကန်ကလုပ်ငန်းတွေကိုဇူလိုင်လကုန်ထိလုပ်ငန်းတွေဆက်လုပ်ဖို့အမေရိကန်ကုသောင်းရေးဝန်ကြီးဌာနကခွင့်ပြုလိုက်တာပါမလေးရှားနိုင်ငံပိုင်း 1MTP လုပ်ငန်းကြီးကဒေါ်လာဘီလီယံနဲ့ချီငွေကြေးအလွယ်သုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်အောင်နာဂျီရာဇက်ကိုတရားဆွဲဆုလိုက်ပါတယ်။မလေးရှားအောက်ရီလိုက်ဆောင်မှုတပ်ဖြည့်ကော်မရှင်အရာရှိတွေနေမှာဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲယုံကြည်အနံ့မှုဖောက်ပြက်မှုနဲ့ရာဇဝတ်ကြောင်းရအမှုသုံးမှုအချင်းပြေချစားမှုတမှုတွေနဲ့အောက်ရုံးကတရားဆွဲဆုလိုက်တာပါ။တိုင်းနိုင်ငံကရေချင်းနေတဲ့လိုင်ကူထဲမှာသတင်းနှစ်ပတ်နီးပါးပိတ်မိနေတဲ့လူငယ်ဘောလုံးသင်းကိုဘေးရန်နေကင်းကင်းကဲထုတ်နိုင်ရေးကယ်ဆယ်ရေးဖွဲ့တွေကြိုးစားနေဆဲဖြစ်ပြီးကုထဲမှာပိတ်မိနေတဲ့လူငယ်တွေရဲ့ဗီဒီယိုဖိုင်အစ်စ်တစ်ခုကိုလည်းထိုင်းရီတက်ကရင်ကုန်သမားတွေဒီနေ့မှပဲထုတ်ပြန်လိုက်ပါတယ်ဒီသတင်းပတ်ဆော့ပိုင်းရင်ကုန်သမားတွေသူတို့စီကိုရောက်သွားပြီးတဲ့နောက်ရရှိထားတဲ့ငွေရောင်တတ်တူပြားဆောင်တွေခြုံထားတဲ့ကောင်လေးတွေရဲ့ဗီဒီယိုပုံတွေကိုလည်းတွေ့မြင်ခဲ့ကြရပါတယ်ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နာဝတ်ကိုအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နေပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖမ်းဝန်ထမ်းထုတ်လိုက်ပါတယ်။သူဆိုရလက်ထက်မှာထိုင်းနိုင်ငံပိုင်သွင်းကုန်ထုတ်ကုန်ပန်းကပန်းငွေ4ဘီလီယံမြန်မာနိုင်ငံကိုထုတ်ချေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးတရားရုံးရဲ့စစ်ခေါ်ချက်ကိုလိုက်နာဖို့ပြစ်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်သူတွေအတွက်တည်ထံဖွက်ထားတဲ့ရာဇဝတ်ပြမှုဆိုင်ရာဌာနကဖမ်းဝန်ထုတ်လိုက်တဲ့အကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စတင်းစာကဖော်ပြလိုက်တာပါ။ဝန်ကြီးချုပ်ဟောင်းကိုမြက်ကွယ်မှာတရားစီရင်မဲ့တရားရုံးလုပ်ငန်းတွေကိုတော့3လပြည့်မှာစတင်မှာဖြစ်ပါတယ်
။တရင်အချင်းချုပ်ကိုကြောင်လင်းဦးကျညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ View American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15.53 ည၊လိုင်းဒိုမီတာ32 kHz 11.83 ည၊လိုင်းဒိုမီတာ51 kHz 9.33 နဲ့လိုင်းလမီတာ190 kHz 15.55တို့ကနေတရက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.
From Washington, this is